အမေရိကန်နိုင်ငံသား၏ဝန်ကြီးဟာကြိုတင်ကြေညာခြင်းမရှိဘဲအာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိသွားပါတယ်။အာဖဂန်သမ္မတဟာမစ်ကာဇိုင်းနဲ့တွေ့ဆုံဆွေးနွေးပွဲအတွက်မစ္စတာဂျွန်ကယ်ရီဟာကဘူးမြို့တော်ကိုတနင်္လာနေ့မှာဆက်ရောက်သွားတာပါ။လုံခြုံရေးကိစ္စနဲ့နောက်နှစ်အာဖဂန်နစ္စတန်မှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲအတွက်ပြင်ဆင်စရာရှိကြတယ်ကိုဆွေးနွေးမယ်လို့ဆိုပါတယ်။အမေရိကန်အချင်းစခန်းမှာနောက်ဆုံးကြာရှိနေတဲ့အာဖဂန်နစ္စတန်နိုင်ငံသားအချင်းသားတွေကိုလွှဲပြောင်းပေးဖို့သဘောတူညီမှုရရှိပြီးချိန်မှာအမေရိကန်ထိပ်တန်းတန်တမန်အာဖဂန်နစ္စတန်ကိုဆက်ရောက်သွားတာဖြစ်ပါတယ်။အာဖဂန်နစ္စတန်အစိုးရအနေနဲ့အန္တရာယ်ကြီးမားတဲ့အကျဉ်းသားတွေကိုလုံခြုံစိတ်ချပြီးလူသားဆန်စွာဆက်လက်ထိန်းသိမ်းထားလိမ့်မယ်လို့ယုံကြည်စိတ်ချထားကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါရယ်။အမေရိကန်စစ်တပ်ရဲ့ background စစ်အခြေစိတ်စခန်းအနီးမှာရှိတဲ့ Power One အကျဉ်းထောင်ရဲ့အပြည့်အုပ်ချုပ်ရေးအပြည့်အဝကိုအမေရိကန်အန်နာဘယ်နီကအာဖဂန်နစ္စတန်နိုင်ငံလက်ကိုတနင်္လာနေ့စောစောပိုင်းမှာလွှဲပြောင်းပေးလိုက်ပြီးဖြစ်ပါရယ်ခင်ဗျာ။